ရခိုင်ပြည်နယ်တွင်းကလူခွင့်ရေးရှုပေါက်ခံနေရတာတွေဒေသခံတွေဖန်စီစစ်ဆေးတာတွေနဲ့ပတ်သက်ပြီးတော့တန်ကြားမှုတွေလုပ်ပေမဲ့သက်ဆိုင်ရာတာဝန်ရှိသူတွေကဖြေရှင်းတာတွေမရှိတဲ့အတွက်ဒေသခံတွေစိတ်ပြက်နေတဲ့အကြောင်းပြောပြပါမယ်ကျွန်တော်တက်နိုင်ပါရခိုင်မြောက်ပိုင်းမင်းပြမြို့နယ်တွင်းကမင်းရွာကျေးရွာက၂ယောက်နဲ့တင်မုံချောင်းကျေးရွာက၃ယောက်ဟာပြီးခဲ့တဲ့2020ခုနှစ်စောပိုင်းကတည်းကပျောက်ဆုံးသွားပြီး၃လလောက်ကြာမှသူတို့ရဲ့အလောင်းကိုပြန်တွေ့ခဲ့တယ်လို့သေဆုံးသောသူတွေရဲ့မိသားစုဝင်တွေကပြောဆိုကြပါတယ်အဲ့ဒီသေဆုံးသောသူတွေနဲ့ပတ်သက်ပြီးစုံစမ်းဖော်ထုတ်ပေးဖို့မြန်မာနိုင်ငံမြို့သားလူခွင့်ရေးကော်မရှင်ကိုတိုင်ကြားထားပေမဲ့အခုရှင်တိတစုံတရာအကြောင်းမထူသေးဘူးလို့ရခိုင်ပြည်နယ်လူခွင့်ရေးကာကွယ်မြင့်တင်ရေးအဖွဲ့ဒါရိုက်တာဥမြတ်ထွန်းကပြောပါတယ
်ပထမတော့ကတော့အဲ၂ယောက်ကြောက်တော့တဲ့ဟာကျတော့လာပြီးတော့တိုင်တယ်တိုင်တဲ့ဟာကျတော့စုံစမ်းတယ်ဆိုပေမဲ့ဟိုအနေအဲ့နယ်ကိုပေါ်တော့မစုံစမ်းဘူးပေါ့အဲကာရီကချင်းကိုပဲမင်းမြတ်လာပေါ့မင်းမြတ်ပြီးတော့ကာရီကချင်းရဲ့ဖြတ်စုချက်ကိုယူပြီးတော့အဲ့မှာမြန်မာနိုင်ငံမြို့သားလူခွင့်ရေးကော်မရှင်ကိုတိုင်ထားတာတော့ရှိတယ်အဲအဲ့ဒီဟာလောက်ပဲဟိုကျန်တဲ့၃ယောက်ကြတော့ဖုန်းနဲ့တော့လက်ဆက်တယ်လို့တွေ့လာခဲ့ပါဟိုဒီမှာပဲရုံးဒီအခုစစ်တွေ့မှာပဲလာပြီးတော့လာပါလို့ပြောလို့ရှိရင်သူကမလာနိုင်ဘူးအဲဒီမှာလေဒါအဲ့တော့အဲ့ဒီမှာပဲဟိုပြေတဲ့ခါကျတော့ပဲပြေပြီးအဲ့ဒီဖုန်းရောလက်ပြေတယ်သူကတင်ရလူခွေးရဲ့ကော်မရှင်ကတော့အဲ့ဒီနံပါတ်တူပထမ၂ယောက်နဲ့ပတ်သက်လို့တင်ထားလာပတ်သက်တော့ဒီနေ့ချင်းလေးပါထုတ်ပြန်ကြမှာ
ရခိုင်မြောက်ပိုင်းမှာလူခွင့်ရေးရှုပ်ပေါက်ခံနေရတာတွေနဲ့ပတ်သက်ပြီးရခိုင်ပြည်နယ်လွှတ်တော်မှအစိုးရတင်သွင်းခဲ့ပေမဲ့လည်းအစိုးရကကောင်တီဖို့ဆောင်ရွက်ပေးတာမရှိဘူးလို့မင်းပြမျိုးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးလှသိမ့်အောင်ကပြောပါတယ
်။ဘယ်လိုဒီလူခွင့်ရေးကိစ္စနဲ့ပတ်သက်လို့တို့ခိုင်ပြည်နယ်လွှတ်တော်ကမှာရပ်စီပန်တို့ပြုတယ်ဒါမှမဟုတ်ဒီလူခွင့်ရေးနဲ့ပတ်သက်ပြီးတော့ဆက်ခံရတဲ့ပိုင်းတော့မဟုတ်ဘူးဒီခါစီစောင်းတော်တာတွေကိစ္စနဲ့ပတ်သက်ပြီးတော့ဥပဒေနဲ့အငင်ဆောင်ရွက်ဖို့တံတရားနဲ့ဖက်စီတာတွေပြီးတော့ဆွေးနွေးတဲ့အခါမှာဥပဒေနဲ့အငင်ဆွေးနွေးဖို့အဲ့ဒီအပိုင်းတို့တော့တွတ်တော်မှာအစတန်ပတ်ခဲ့တာရှိတယ်ဟိုဆွေးနွေးခဲ့တာလည်းရှိတယ်ကျွန်တော်တို့လည်းဆွေးနွေးခဲ့တယ်ဒါပေမဲ့အဲ့ဒီဆိုတာလွတ်တော်မှာအတည်ပြုတယ်သစိုးတရားဆွေးရဘက်ကအဲ့ဒီအပေါ်မှာထောက်ရတာတော့မတွေ့ရဘူ
းလက်ရှိချင်းဒီရခိုင်မြောက်ပိုင်းကမြို့နယ်တချို့မှာအင်တာနက်လူမှုကွန်ရက်တွေလည်းပိတ်ထားတာကြောင့်နေစဉ်ဖြစ်ပျက်နေတဲ့ဖြစ်ပျက်တွေကိုဖော်ထုတ်ဖို့ခက်ခဲတယ်လို့လူကိုယ်တိုင်တော့ရောက်စုံစမ်းဖို့အတွက်လည်းအခက်အခဲပေါင်းများစွာရှိတယ်လို့ဦးလှသိန်းအောင်ကပြောပါတယ
်ဆွေးကြတော့ကျွန်တော်တို့ဒီအခုဆိုရအင်တာနက်တွေပိုက်ထားတဲ့အတွက်လေကျွန်တော်တို့ information တွေသိကြတဲ့ခိုင်မာတဲ့ information တွေမရတဲ့အပိုင်းတွေရှိတယ်အဲ့ဒါကိုကျွန်တော်တို့ကိုယ်တိုင်ကလည်းအဲ့ဒီနေမျိုးကိုဆန့်ပြီးတော့သွားတဲ့သွားဖို့ဆိုတာကလည်းဒီနေ့အခက်အခဲပေါင်းများစွာရှိတယ်ဆက်စည်တာတွေရှိတယ်ဒီမှာသွားကမ်းပြူတာတွေအများကြီးရှိတဲ့အနေအထားတွေလည်းရှိတယ်ဒါကြောင့်ကျွန်တော်တို့ရခိုင်ပြည်နယ်ထဲမှာအင်တာနက်ကပေါင်းပြီးမယ်ဆိုရင်အဲ့ဒီဒေသမှာဖြစ်ပျက်ခဲ့တဲ့ဖြစ်ပျက်တွေကိုအဲ့ဒီဒေသကလူတွေကဒီနေ့တစ်ပြေးညီ social media တွေကိုတိုင်နိုင်ခဲ့မယ်ဆိုရင်မပြေမပြေဖြစ်တဲ့အနေအထားတွေတရားတစ်ဖက်ကတစ်ဖက်ရိုးနေရိုးပြီးတော့ဆန့်နေကြတဲ့အပိုင်းတွေကိုဒီလိုအချင်းချင်းမျိုးတွေကိုဟိုဖြစ်ချက်ပေးနိုင်မယ်လို့တော့ကျွန်တော်ခံနေတယ
်လက်ရှိရှင်ဒီရခိုင်မြောက်ပိုင်းနဲ့ရှင်းပြနေပလောက်မျိုးတွေမှာတိုက်ပွဲတွေပြင်းထန်နေပါတယ်အဲအဲရခိုင်လက်နက်ကင်ဖွဲ့ကိုစိုးရကကြံဖက်ဖွဲ့ဖြစ်တတ်မှတ်ပြီးတဲ့နောက်ပိုင်းမှာအဲဖွဲ့ဟာကြံဖက်လုပ်ရတွေကိုပို့ပြီးတော့လှုပ်ဆောင်လာတယ်လို့တပ်မတော်ဖက်ကပြောဆိုထားတာတွေလည်းရှိနေပါတယ်စီရေးတင်းမှနေတဲ့ရခိုင်ပြည်နယ်တွေမှာနေအိမ်တွေမိရှုခံရတာတွေဒေသခံတွေဖမ်းဆီးတပ်ဖြတ်ခံရတာတွေများပြားရှိနေတာကြောင့်အဲ့ဒီဖြစ်စဉ်မှန်တွေကိုဖော်ထုတ်ပေးဖို့အတွက်လည်းနိုင်ငံတကာပါဝင်လူခွင့်ရေးဖွဲ့တွေကလည်းတိုက်တွန်းတောင်းဆိုနေပါတယ်ကျွန်တော်တက်နိုင်စစ်တွေကလည်းတည်ငြိမ်ပေးပို့ထားပါတယ်